တရုတ်နိုင်ငံဆိုင်ဘွာရာအကြီးအကဲအနေနဲ့မနေ့ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ရမှာကိုဗစ်ကာကွယ်ဆေးကူညီပေးရေးနဲ့နေသက်ကလောင်စာဝိုင်းတွေပူပေါင်းနှိမ်နင်းရေးတို့ကိုဆွေးနွေးခဲ့ပါတယ်။မနေ့နေ့လည်းကနေပြည်တော်မှာအခုလိုတွေ့ရမှာတရုတ်ကွန်မြူနတီပါတီဘိုးကော်မတီနိုင်ငံရေးဗျူရိုအဖွဲ့ဝင်ရန်တဲ့ချီကကိုဗစ် -19 ကာကွယ်ဆေးစဖြန့်နိုင်တဲ့အချိန်မှာမြန်မာနိုင်ငံကိုထောက်ပံ့ပေးရေးနဲ့နိုင်ငံနေသက်လောင်စာအပါအဝင်တရားမဝင်ကိစ္စတွေပူတွဲတိုက်ဖြတ်သွားဖို့တွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ရုပ် Facebook မှာဖော်ပြထားပါတယ်။မြန်မာနိုင်ငံထဲတင်းပြည်နယ်ဆက်ကရွှေကုတ်ကိုမြို့တည်စီမံကိန်းထဲမှာအခုလိုတရားမဝင်လုပ်ငန်းတွေပါနေတယ်လို့စစ်ဆွဲချက်တွေထွက်နေချိန်မှာမြန်မာဆွေရဘက်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့အဖြစ်ရလက်နက်ကိုင်နေနေမှာမို့သတိထားကင်တွယ်နေရတယ်လို့သမ္မတရုပ်ပြောခွင့်ရဦးကျော်ထေကပြောခဲ့မှုပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီရွှေကုတ်ကိုမြို့တည်စီမံကိန်းဟာ OBOR လို့သူကခေါ်တဲ့ခေတ်စ်တရုတ်ပိုလမစီမံကိန်းထဲမပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံမကြီးကတဆင့်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းကိုပြောခဲ့ပါတယ်။အခုတရုတ်စစ်နဲ့နိုင်ငံခြားရေးခီးစဉ်တွေမှာလည်းဒီ OBOR ပိုလမတဲ့စီမံကိန်းကိုနာမည်တက်မပြောပေမဲ့အရင်သမ္မတဆီကျင်းစင်မြန်မာနိုင်ငံလာတုန်းကသဘောတူခဲ့တဲ့ကျိုးတူစီမံကိန်းတွေအချိန်နဲ့ဆက်လို့ရေးဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျ။